အင်္ဂလိပ်ရဲ့နှုတ်ခမညာအိုဘားမားနဲ့မြန်မာလွှတ်တော်ကိုယ်စားလှယ်တို့ဆွေးနွေးပွဲကိုမနက်ဖြန်လုပ်မယ်ဆိုရမှာပေါ့လေအင်္ဂလိပ်တို့ဘာဒီများဆွေးနွေးဖို့ပြင်ဆင်ထားတာများရှိပါလေဗျအ
ဲသူ့ရဲ့ဖိတ်စာမှာတော့သမရအိုဘားမားကမြန်မာပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွင်းမှာလွှတ်တော်ရဲ့အခမ်းကဏ္ဍဆိုတဲ့ခေါင်းစဉ်ပေးထားပါလေဗျအဓိကသူကအဲ့ဒါကိုဆွေးနွေးမှာဖြစ်ပြီးတော့ကျွန်တော်တို့ရှိရသိကျင်တဲ့အချက်လက်တချို့နည်းမြန်းတာရှိကောင်းရှိနိုင်တယ်ကျွန်တော်တို့ကလည်းအမေရိကန်လွှတ်တော်နဲ့ကျွန်တော်တို့လွှတ်တော်ရဲ့ကွာချပုံနိုင်ရှင်ချက်တွေကိုကျွန်တော်တို့ကမေးမြန်းဆွေးနွေးနိုင်တယ်လို့ပြောလင်းပါတယ်ကျွန်တော်တို့လွတ်တော်အကြောင်းကိုကိုစိတ်ဝင်စားလိမ့်မယ်လို့ထင်တယ်သူတည်တဲ့မြင်တဲ့ဘက်ကနေပြီးတော့လွတ်တော်ကမြမဒီပြင်ပြောင်းလဲလုပ်ငန်းစဉ်အတွင်းမှာလွတ်တော်ရဲ့အခမ်းကဏ္ဍဘယ်လိုပါနိုင်ကြလဲဆိုတာကိုသူကပြောပြမယ်ကျွန်တော်တို့ကမရှင်းတဲ့ကိစ္စတွေဒါမှမဟုတ်သူနားလည်မှုလွဲနေတဲ့ကိစ္စတွေကိုကျွန်တော်တို့ကထောက်ပြနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုမျိုးအောင်မြင်ထားတယ
်ဒီဆွေးနွေးပွဲတက်မယ်ဆိုလို့ရှိရင်လုံခြုံရေးအရာဘာမျိုးရောညာမျိုးအဲ့ဒါမျိုးလည်းရှိတယ်ဘလို့ပုံစံမျိုးလည်းအငယ်တစ်ချက်တော့ပြောပြပေးပါဦ
းစီဝေးတက်မယ်ဆိုလို့ရှိရင်တော့စီဝေးတကယ်စမယ်အချိန်ကနှစ်နာရီ40ဖြစ်ပြီနဲ့တစ်နာရီ30လောက်မှရောက်ရမယ်အဲ့ဒီတဲ့နောက်ကျပြီးတော့ရောက်လာလို့ရှိရင်တော့သူတို့ဝင်ခွင့်မပြုနိုင်ဘူးလို့အတည်ပြုထားတာလည်းပါပါတယ်နောက်ပြီးတော့ကျွန်တော်တို့ဟန်ဖုန်းတွေအခြား electronic ပစ္စည်းတွေမယူပါဘူးဆိုတာကန့်သတ်ထားပါတယ်ကားကိုလည်းဟိုတယ်ရဲ့သူတို့အစီအစဉ်ကျင်းပမဲ့နေရာအနီးမှာရက်ခွင့်မပြုဘူးလို့လည်းပြောထားပါတယ်။နောက်ပြီးတော့အရေးတွေ၊ချီးတို့၊နောက်ခြုံထက်တဲ့ပစ္စည်းတို့၊လွယ်အိတ်တို့မယူပါဘူးလို့သူကကန့်သတ်ထားပါတယ်။ကင်မရာလည်းမယူပါဘူးလို့ပြောထားပါတယ်။ဒီ security စစ်ဆေးတဲ့အခါမှာဆိုလို့ရှိရင်လည်းလေဘိတ်မှာစစ်ဆေးတယ်လို့မျိုးအစီအစဉ်ခံရမယ်လို့ပြောထားပါတယ်။
မြန်မာနိုင်ငံရေးပြောင်းရွှေ့မှာဒီလွှတ်တော်ခန့်ကဏ္ဍအနေနဲ့ပါဝင်ပတ်သက်မဲ့ဆွေးနွေးပွဲမှာပေါ့လေဘလို့ရလက်အဖြစ်မျိုးထွက်လာနိုင်မယ်လို့အင်္ဂယ်တို့ယူဆထားတယ်ဗျ
။အမှန်ကဒီခေါင်းစဉ်ဟာကျွန်တော်တို့လွှတ်တော်ထဲမှာသူလာပြီးတော့မိန်ကွန်းပြောဆွေးနွေးဖို့တင့်တဲ့ခေါင်းစဉ်ဖြစ်တယ်။အရင်တစ်ခေါက်ကလည်းကုလသမဂ္ဂထရေတင်းရေးမှူးချုပ်ဘန်ကီမွန်လာတော့ကကျွန်တော်တို့လွှတ်တော်မှာလာပြီးတော့စကားပြောတဲ့အတွက်ကြောင့်မို့ကျွန်တော်တို့လွှတ်တော်ရဲ့ဂုဏ်သိက္ခာရောကျွန်တော်တို့နိုင်ငံရဲ့ဂုဏ်သိက္ခာပါတက်သွားတာကိုကျွန်တော်တို့သိထားမိတယ်ဒီတစ်ခေါက်မှာဘာကြောင့်တွတ်တော်ကိုလာတဲ့အစီအစဉ်မရှိသလဲပေါ့နော်ဒီနေ့အထိတော့ကျွန်တော်တို့မကြားသေးဘူးမနက်ဖြန်အာဂျင်တာမှာလည်းမပါဘူးအဲ့အတွက်ကိုကျွန်တော်စဉ်းစားနေမိတာကတော့ဥအောင်တောင်းကို black list တင်လိုက်တဲ့အမေရိကန်အစိုးရရဲ့နောက်ဆုံးလှုပ်ရွတ်ကြောက်ကျွန်တော်တို့လွှတ်တော်ကမဖိတ်လို့မြန်လာလို့ကျွန်တော်စဉ်းစားနေပြီကျွန်တော်တို့လွှတ်တော်ကအထူးအခွင့်အရေးကြီးတစ်ယောက်ကိုလက်လွတ်သွားတယ်လို့ကျွန်တော်ခံစားမိတယ်
ဒီလိုတော့ကိုယ်စားလှယ်တယောက်ဖြစ်တဲ့ဥအောင်တောင်းကိုလည်းအမေရိကန်က black list စီရင်သွင်းလိုက်တယ်ဆိုတော့အငက်အနေနဲ့ဘယ်လိုများမြင်ပြီးသလဲဗျ
။ဒီကိစ္စကတော့ကျွန်တော်ထင်တာတော့အမားတန်တရားလဲနေလို့ထင်ပါတယ်။အဲလွတ်တော်တဲမှာပြင်တဲ့အဆိုကိုကြည့်လိုက်တဲ့အခါကျတော့တစ်စုံတစ်ယောက်ကနေပြီးတော့အမေရိကန်အစိုးရကိုဖိအားပေးခိုင်းနေပေါ့။ဒီလူကတော့ပြင်ပြောင်းလဲမှာနှောက်ယှက်ပေးနေတဲ့လူဖြစ်တယ်။တစ်စုံတစ်ယောက်ရဲ့အားပေးတိုက်တွန်းမှုတင်မာပေးမှုကြောင်းလို့လွတ်တော်ကသူရဲမှာအဲ့လိုဖော်ပြထားတာတွေ့ပါတယ်။နောက်တစ်ချက်ကအမေရိကန်အစိုးရအနေနဲ့ကဒီ black list တွင်းတယ်ဆိုတာအမှန်ကတော့စီးပွားရေးရာပိတ်ဆို့တာအရေးယူတာသူ့ရဲ့ပိုင်ဆိုင်တဲ့အမေရိကန်နိုင်ငံတွင်းမှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဥပမာတော့မှာအဲ့ဒီအမေရိကန်နိုင်ငံမှာဘာဗန်ဇင်းမှလည်းမရှိဘာပိုင်ဆိုင်မှုမှလည်းမရှိဘာပစ္စည်းမှလည်းအမေရိကန်ကိုတင်သွင်းရောင်းချမှာမဟုတ်တဲ့အတွက်ကြောင့်မလို့အမေရိကန်ဘန်နိုင်ဝင်ဌာနရဲ့အဲ့ဒီလောက်ရတာလည်းမှားနေပါတယ်။ဒါလို့မြန်မာနိုင်ငံကနေတရင်မှားပေးတဲ့လူရှိတယ်ဆိုရင်လည်း black list တွင်းစေခြင်းတွေဆိုရဲဟာတကယ်ဖြစ်ခဲ့တယ်ဆိုရင်လည်းဒါလည်းအမှားပေါ့ဗျာ။နောက်ဆုံးအမှားကတော့ကျွန်တော်တို့လွှတ်တော်ကနေပြီးတော့ဥအောင်တောင်းကိုဒီလို black list တွင်းလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရှုတ်ချတာဟာလည်းအမှန်ကတော့လွှတ်တော်ကိုအပုံပြုပြီးတဲ့အခါကျတော့ဥအောင်တောင်းကိုကယ်လိုက်တဲ့နာမည်ပြတ်စင်းရနေသူကဖတ်ဆယ်လိုက်တဲ့သဘောဖြစ်တော့အဲ့ဒါကလည်းအမှားလို့ပဲထင်ပါတယ်။အမှန်လွှတ်တော်လိုရမှာတဲ့ဥအောင်တောင်းအနေနဲ့ဒီသူ့ပါတီရပဲအဲဒါကိုပြင်းရှင်းချက်ထုတ်တာပို့ပြီးတင့်တော်မယ်လို့ထင်ပါတယ
်ဒီကိစ္စကလည်းအမေရိကန်သမ္မတဥဘာမားဒီမြန်မာနိုင်ငံကိုမလာခင်ရပိုင်းလိုလောက်မှာပေါ့လေဒီလိုမျိုးထုတ်ပြန်လိုက်တဲ့ဆိုတော့မနေ့ပြန်ပါဆွေးနွေးမဲ့အကြောင်းအရာမှာထည့်သွင်းဖို့ကအငက်အနေနဲ့အစီအစဉ်ရှိလားဗျအ
ဲကျွန်တော်တော့မေးခွန်းမေးခွန်းရတဲ့အခါမှာတော့ဘာကြောင့်ဥအောင်တောင်းကို black list ထုတ်တယ်လဲဘယ်ပေါ်မှာအခြေတည်တယ်လဲစသဖြင့်ပေါ့လေမေးခွန်းရရင်မေးပါမယ်တခြားဤခံဖြူအမှတ်တွေလည်းဖိတ်ထားတာဖြစ်တော့သူတို့ကမေးတာလည်းရှိကောင်းရှိပါလိမ့်မယ်
အကဲအခုလိုပြကြပြချေးဇူးပါဗျ
ဟုတ်ကဲ့ပါဗျဟုတ်ကဲ့